So. Que el día voy a salirme a la... သာသနာတော်နှစ်2524ခုနှစ်နတ်တော်လာဆန်း10ရက်2020ခုနှစ်ဒါတော်လာဆန်းဆယ်ရက်2020ပြည့်နှစ်ဒီဇင်ဘာလ24ရက်ကျသာပရိနေ့ရှမ်းကုန်းမြို့ကိုချမ်းမြေအောင်မိသားစုဦးအောင်စိုးတော်နေနေအောင် บาญีญีท้องตะมีสิมีแท้ขินอี้ไข่มีตาสุเนี่ยอุเมนขันลวนดอขินตันดายินตะบองเสยะเมนทุมอนันดะเมนขันมอนันดะเมนขันมีตาสุรุอีธรรมปุษาเตยาหลุดอขันธะไหน ဟောကြအပ်သောတရားပင်ကစအပိုင်းနှစ်တရားဒေသနာတော်ဒီကနေ့ညတပါးသဖြင့်ခန္ဓာကိုယ်ရှင်ဘုန်းတော်သခင်ရှင်တော်မြတ်ဖျားဤမဟာကရုဏာကုံကိုအာယုံပြုကာတိကျဖွဲ့ဆိုအပ်သောဝန္ဒနာပနာမအာတိတကာထာကိုယေရှုပူဇော်ခြင်းဖြင့်စတင်ကြရအောင် ယောဂဗံကောတိဟိဘိယပမေယံကာလံကရွန်တောဒိဒုက္ခရာနိခေရံကတောလောကဟိတယနာထောနမောမဂရုဏိကတ္တတ္တယောနာထောဝိနိယမြာစွာတတ္တဝါဤ ฉันนาสีบัวโลลาดองดะกุมบงคาทะภิญนาถามีญาจินศีลโนญัพพยาติกัปปะโกติหิปิกะเรกะบาอะเยด้วยตินชาโลภิญโนเลอัปเปมียันยีด้วยไตตาพอพะจิงงามะสวนไหนมาโต ကာလံလေးအသင်ချေသိနေကဘာရှိကြသောကာလပတ်လုံးလောကဟိတယတတ္တလောကဤအကျိုးစီးပွားအလုံးငါအတိတုကေရဏိဥ္စာအသက်ချင်းလဲငါမေတ္တာကြီးမှာသမိသာနှင့်တထာဇနီဆွဉ္ဉ္ကြီးဟုကျန်တိထဘွယ်ငါသွဲအစုအလုံးခဲရင်တော်မူတော်ကို ကရုဏာဖျားဖြစ်ရည်တန်ကျုပ်ကိုအထုတ်တော်မူရသည်ဖြစ်၍ခေရန်လက်ချင်းမျက်လုံးအသက်ဆုံးလျက်နှလုံးစိတ်ဝန်ကိုယ်တော်၏ပြမညင်သို့ကတောဝတနာချိန်ဖျားစွာရောက်တော်မူခဲ့ရရှာလိမ့်မည်မဟာကရုဏီကတ္တတတဝမြားယင်ဝေသာကေသူတနာချစ်ခင်မှာကရုဏာရှင်ဖြစ်တော်မူသော တသနာထသဝိနည်းမြာစွာတတဝါဤချမ်းသာစီပွားလိုလာတောင်းတကုန်ပေါင်းခါသဖြင့်နာထမိညာထိုးရှင်တော်မြတ်ဖျားအားနမောယုသိပြောင်းပြော့မန်ကိုလျော်၍ကရောယုအကျိုးရှိခိုးခြင်းသည်အထုဘဝတုစင်စစ်မသွေဖြစ်ပါစေတည်း တရဗေင္ဆပိုင်းနှစ်တရမင်းကြီးရဲ့မိခွန်းတွေကိုမိခွန်းသုံးဘုတ်ကို တရဗေင္ဆရာကြီးကဖြေလိုက်တဲ့အခါမှာတိခိုင်ခြင်းရဲ့အကျိုးကိုပြောပြစမ်းမှာလို့တရားမင်းကြီးရဲ့တောင်းဆိုချက်အရာတိခံမှုစွမ်းအားပိုင်ရှင်ရရှိတဲ့ယင်းရဲ့မျိုးကို လက်နဲ့အာကိုပြီးတိုက်ပွဲဝင်ပြီးလက်နဲ့တိုက်ယူလို့မရနိုင်ဘူးလို့အဲ့ဒီဉာဏ်ဉာဏ်မှုမျိုးဟာဖေးရန်ကင်းတဲ့ဉာဏ်ဉာဏ်မှုမျိုးဟာတိခန့်တဲ့ဆွမ်းအားရှိတဲ့ပုဂ္ဂိုလ်မှသာလည်းရနိုင်တယ်လက်နဲ့အာကိုနဲ့တိုက်ယူလို့မရဘူးဆိုပြီးတရားမင်းကိုတရပင်ကဆရာကြီးကအဲ့ဒါလို့ရှင်းပြလိုက်တော့သူဟာတရားမင်းကြီးကသူ့မိခွန်း၃ရက်နဲ့ပတ်သက်ပြီးဉာဏ်အားရပြီအဲ့ဒီချိန်မှာပရိသတ်ထဲမှာမငြိမ်မသက်မကြည်မနှက်ဖြစ်နေတာတွေကဘယ်သူတုံးဆိုရင်မိခွန်းนี่မေးခြင်းလို့တရားမင်းကြီးနဲ့ဂေါတဝရိမြေကမ်းမှာဆုံစည်းလာကြတဲ့အလကမင်းရဲ့ဖိမရထမင်းရဲ့ကာလင်ကမင်းရဲ့အဲ့ဒီမင်းသုံးပါးကသူတို့ကလည်းမေးချင်တာတရားမင်းကြီးကဥအောင်သူကပဲမေးပြီးသူမေးခွန်းနေကြီးပဲမေးနေတော့သူတို့အခွင့်ရမှာမဟုတ်ဘူးလို့စိတ်ထဲမှာဖြစ်နေကြတယ်သူတို့ရဲ့စိတ်ဓာတ်တည်းကတရားမင်းကြီးကငါတို့တော့အလှည့်ပေးမှာမဟုတ်ဘူးသူမေးချင်တာတွေပဲမေးနေတယ်ဆိုပြီးစိတ်ထဲမှာဖြစ်ပေါ်လာတာကိုတရားမင်းကသူတို့ရဲ့စိတ်အခြေတွေကိုအကဲခတ်ပြီးသိရှိသွားတယ်ဒါနဲ့သူတို့မေးမဲ့မေးခွန်းကိုတရားမင်းကြီးကပဲမေးပြလိုက်တယ်ပေါ့သူတို့စိတ်ကျဉ်းနှံ့မှုရအောင်တရားမင်းကြီးကပဲမေးပြလိုက်တယ်အဲ့ဒါကြမင်းကသူတို့မေးခြင်းနဲ့မေးခွန်းတွေကိုလည်းပတ်သက်ပြီးတော့မေးဖို့သုဘာတိတံတေအနုမောဓိယာနာတရဗေင္ကဆရာကြီးရဲ့ဖြေဆိုချက်တွေကိုသူကျင့်နှံ့အားရရှိပါတယ်တဲ့အဉ္ဉံတံပု္ပ္ပာမိတခြားမေးခွန်းကိုလည်းပဲမေးပြရစီပါတဲ့တတိင္ကဖြူခိတိုက်တော့မရစေအဲ့ဒီမေးခွန်းကိုလည်းဆက်ပြီးတော့ဖြေပေးပါအောင်လို့တရားမင်းကြီးကစကားဆက်လိုက်ပြီးတော့အလကမင်းတို့ဗိမာရထမင်းတို့ကာလင်္ကမင်းတို့မေးချင်နေတဲ့မေးခွန်းကိုမေးလိုက်တယ်သူတို့ကဘာမေးချင်နေတာတော့ဆိုလောလောဆယ်ဖြစ်ပေါ်နေတဲ့ပြဿနာတစ်ခုကဘာတော့ဆိုဒီဒန္တကိမင်းစွာကလိန္နမင်းတို့ ਨੇ အနီးပါးမှာရှိတဲ့ဒန္တကိမင်းကြီးရဲ့ကုံမောတီဆိုတဲ့မြို့တော်ကြီးမကြာခင်ကမှသဲမိုးတွေလက်နဲ့မိုးတွေရွာပြီးတော့မြို့ကြီးပျက်စီးပျောက်ကွယ်သွားတာမကြာရင်မအဲ့ဒါလို့ဖြစ်သွားတယ်။အာဩဘယ်ကအဖြစ်ဆိုးကြီးနဲ့ကြုံပြီးတော့တမျိုးလုံးဟာသဲဖုံးပြီးတော့သွားတယ်။ခဏိခေမှာလည်းပဲသဲမုံတိုင်းကြီးဆိုတာရှိတယ်နော်။မတမ်းမကြောက်ဆက်ကောင်းတယ်။အဲ့သူတို့ကတော့ရသေးကိုပြင်မာမိသည့်အတွက်ကြောင့်သဲမုံတိုင်းကြီးကျပြီးတော့တမျိုးလုံးပျောက်ွယ်သွားတယ်။မြေကြီးရောက်အကုန်ရောက်ကုန်ကြတယ်။အဲ့ဒါသူတို့လောလောဆယ်ဖြစ်တဲ့အဖြစ်ပြပဲ။အဲ့ဒီဖြစ်ပြပုံလေးကတော့ဒီတရပင်ကဆရာကြီးရဲ့တပည့်ခုနှစ်ဦးရှိတဲ့ထဲမှာတရပင်ကဆရာကြီးကကပိဋကဆိုတဲ့အတ္တမရသေးအကြောင်းကြီးမှာသရင်သုံးနေထိုင်တာဖြစ်တော့တဖြည်းဖြည်းရသေးဥယေကတိုးတက်များပြားလာသင်္ကန်းန်းထိရောက်လာတဲ့အခါနေရာထိုင်ခင်းခက်ခွဲရှိလာခက်ခဲရှိတော့တပည့်ကြီးခုနှစ်ပါးတည်းကပါလိန္တရဆိုရက်တပည့်ကြီးကိုအဝေးကိုလွှတ်လိုက်တယ်ယသိအခေါ်သွားပြီးတော့သူရဲ့ခြံရံယသိတွေနဲ့ကြောင်းခွဲတွေလွှတ်လိုက်တယ်ပေါ့နော်လူစုခွဲပြီးနေကြဖို့လွှတ်တဲ့သဘောပဲပါလိန္တရဆိုရက်ယသိကိုမစ္ဆတိုင်းကလပ်ပစုံလဆိုရက်ဤကုန်းကိုအမိပြုပြီးနေဖို့အဲ့ဒီဒေသကိုလွှတ်လိုက်တယ်ပါလိန္ဒရယသိကအဲ့ဒီမှာသွားပြီးတော့တရင်သုံးရတယ် နောက်တစ်ခါရသီတွေတိုးပွားလာတော့ကျောင်းမဆက်တဲ့အခါနောက်တူဖြစ်တဲ့မင်ဒိတ်တရဆိုရယသီကိုလည်းပဲသူရထတိုင်းနေဆက်မှာရှိတဲ့တာတော်ဒီကာဆိုရမြေကမ်းကိုအမိပြုပြီးတော့အဲ့ဒီမှာယသီကျောင်းမှာနေဖို့ဆေးလွတ်လိုက်ပြန်တယ်ဒုတိယထပ်ခွဲခြင်းပေါ့တခါတတိယအကြိမ်များလာပြန်တဲ့အခါမှာပပတဆိုတဲ့ယသိကိုတောအုပ်ကြီးနီးမှရှိတဲ့အင်စနတောင်ဘက်ကိုလွတ်ပြီးတော့အင်စနတောင်ကိုအမိပြုပြီးအဲ့ဒီမှာနေပါလို့ဆိုပြီးယသိချမ်းရံနေနဲ့လွတ်လိုက်တယ်တခါယသိတွေများလာပြန်တဲ့အခါခွဲပြီးတော့ကာလတေဝိလယသိကိုခေါင်းဆောင်ခိုင်းပြီးအဝန္တိတက္ခိဏပဋ္ဌခဏသီလတောင်းဆိုတဲ့အဲ့ဒီတောင်းကိုမိပြုပြီးနေဖို့ရဆစ်လွတ်လိုက်တယ်ဆရာကြီးစီမှာယသိတွေများတော့အခုလို့အသီးသီးဆစ်လွတ်တဲ့အဲမဲ့ခိလဝိသဆိုတဲ့ယသိရတော့ဆရာကြီးကိုခွင့်ပန်းပြီးတော့သူ့သဘောနဲ့သူတဏကိမင်းရဲ့နိုင်ငံကုမဝတိဥယျာဉ်မှာတရင်သုံးနေတာကိတဝိသအနွယ်ကဝိသအနွယ်ဖြစ်လို့ဝိသလို့ခေါ်တယ်ခန္ဓာကိုယ်ပိန်လီသည့်အတွက်ကြောင့်ကိတအဲ့ဒီဝိသရဲ့တေဟာအလိုဒီယသိတွေကဘုံတကုအမတမှာချီးကြတယ်တော့အဲ့ဒီကုံမဝတိမျိုးဥယျာဉ်ထဲမှာနေတဲ့အချိန်မှာအဖြစ်ဆိုးတစ်ခုနဲ့သွားကြုံတာပေါ့နော်အဲ့ဒီကြုံတဲ့အဖြစ်ဆိုးနဲ့ပတ်သက်ပြီးတော့ဒီမင်းသုံးပါးကသူတို့သမိုင်းကြောင်ကြာဘူးတဲ့သမိုင်းကြောင်နေရောအခုလက်ရှိအဖြစ်ဆိုးကြုံသွားတဲ့တဏ္ဍကိမင်းရဲ့မျိုးရောအဲ့လိုဖြစ်ဆိုးကျွလွန်သွားတဲ့မင်းဆိုးတွေဟာအခုချိန်ဘယ်ဘွားရောက်နေကြလဲဆိုတော့သူတို့သိချင်တယ်မေးချင်တယ်အဲ့ဒါအဲ့ဒီမှာသူတို့မေးချင်တဲ့အကြောင်းတွေကတော့တရားမင်းကြီးကသိတော့ယထာအဟုံတဏ္ဍကိနာလိကေရောအထေစုနောကလာဘူးစာပိရာသာတေတံကတိံပြုဟိသူပပကာမိနံအတောကိုဆိုးဝါတဲ့ရသိသူတော်စင်းတွေကိုပြစ်မှားပြီးတပ်ဖြတ်ရဲတဲ့မင်းစုမင်းကြီးဖြစ်တဲ့တဏကိမင်းနာလိကေရမင်းအခုလောလောဆယ်တဏကိမင်းကခိတဝိသရသိကိုစော်ကားလိုက်တယ်ရှိသမိုင်းထဲမှာနာလိကေရာဆိုရက်ဘုရင်ကယသိကိုစော်ကားဘူးတယ်။ဣစုနာဆိုရက်ဘုရင်ကြီးကလည်းဟုတ်ရှိတော့ယသိကိုစော်ကားဘူးတယ်။ကလာဘူးဆိုရက်ဘုရင်ကလည်းပဲခန္တီဝါရီယသိကြီးကိုစော်ကားခဲ့ဘူးတယ်။ညင်စဲနှိမ့်ဆက်ခဲ့ဘူးတယ်။အဲ့တော့ဒီမင်းကြီးဟာအသေးဆုံးနဲ့တည်သွားကြတယ်။တဏကိမင်းလည်းအသေးဆုံးနဲ့တည်သွားပြီ။နာလိကေရာမင်းလည်းအသေးဆုံးနဲ့တည်သွားတယ်။ဣစုနမင်းကလည်းအသေးဆုံးနဲ့သေးတယ်။ကလာဘူးဆိုတဲ့တမိုင်းရှိကတမိုင်းမှာရှိတဲ့ဒီဘရင်ကလည်းဗာရဏတိယဘရင်ကလည်းအသေးဆုံးနဲ့သေးသွားတယ်။အဲ့တော့သေသွားပြီးတော့သူတို့အခုဘယ်ဘုံရောက်နေသလဲဆိုတာသူတို့ဒီမင်းကြီးကသိချင်တယ်။ဘာဖြစ်လို့လဲဆိုဒီဖြစ်ဖြစ်တည်းကသူတို့နဲ့သူတို့တိုင်းပြည်နဲ့နီးတဲ့မင်းကြီးအကြောင်းအခုလောလောဆယ်ဖြစ်တဲ့တဏ္ဍကိမင်းရဲ့အခြေအနေနဲ့အလုံးသမိုင်းကြောင်းမှာပါတဲ့နာလိကေရာဣစုနကလာဘူးဆိုတဲ့ဘုရင်ကြီးရဲ့လာရကတိသိချင်ကြတယ်သူတို့ဘယ်ဘုံရောက်ပြီးတော့ယသိတွေကိုနှိမ့်ဆက်ညှဉ်းပန်းခဲ့လို့အခုဘယ်ဘုံမှာရောက်ပြီးဘယ်လိုခံစားနေကြရလဲဆိုတာဒီမိကွန်းမေးချင်တယ်အဲ့ဒီမိကွန်းကိုတရားမင်းကြီးကမေးပေးလိုက်တာပေါ့နော်တေတံကတိံပြုဟိသူပပကာမိနံမကောင်းမှုကိုရဲဆက်ဆက်လုပ်တဲ့ဒီမင်းလေးပါဟာဘယ်ဘုံများရောက်နေကြတော့ကတ္ထုပပန္နာ ဣတိနံဝိဟိတကယသေတွေကိုညှဉ်းပန်းနှိပ်စက်စော်ကားတဲ့ဒီပြင်၄ပါးဟာဘယ်ဘဝမှာဖြစ်နေကြတော့ဆိုရဲမိကုံးကိုပြီးကြတာပဲเนาะခုလေပမပြေမှာတစုံတယောက်ဆုံးသွားလို့ရှိရင်လေချွန်နဲ့ဆိုတာရှိတယ်လို့ပြောတယ်တော့မေးကြတယ်ဘယ်ရောက်နေတော့ဘယ်ရောက်နေမှန်လားမမှန်လားတော့မသိဘူးเนาะအခုကဒီတရပင်ကဆရာကြီးကိုအာကိုတကြီးနဲ့ဒီပင်ကြီးကဒီပင်ကြီးရဲ့လာရဂတိကိုသိချင်လို့သူတို့လာမေးတာအဲ့ဒါတရားမင်းကြီးကမေးလိုက်တဲ့အခါမှာတရပင်ကဆရာကြီးကတဦးစီတဦးစီရဲ့အကြောင်းကိုရှင်းပြတယ်အခုလုံးလုံးစေဖြစ်ပေါ်နေတဲ့ကိတံဟိဝိသံအဝကိရိယဌာနကိဒီကိတဝိသယသိကိုတတွေးတွေနဲ့ထွေးအညီကြီးတွေနဲ့သုံးလောင်းပြီးတော့စော်ကားတဲ့ဌာနကိဘီရင်ကြီးဟာဩစိဏမူလောသာဇနောတရထောသူ့ရဲ့တိုင်းပြည်ကလူသူ့နိုင်ငံနဲ့သူ့နိုင်ငံမှာရှိတဲ့သူ့ကိုသဘောတူခြေနက်အားရထောက်ခံကြတဲ့လူတွေကအပါအဝင်သူတို့ဟာပြဘူးငရဲကိုရောက်နေကြတယ်ဆိုတဲ့အကြောင်းဟုတ်တတ်တဖူးလင်ကနိပတန်တိကာယေသူ့ကိုယ်ပေါ်မှာဒီမိရဲ့ရဲနေတဲ့မိချိကဲတွေမိတောင်မရှိတဲ့ညီရဲနေတဲ့မိချိကဲတွေဟာဒုက္ခနာကိုပေါ်မှာကြာပြီးတော့လောင်ကျွမ်းခြင်းကိုခံလို့ဆင်းဒုက္ခခံနေရတယ်ဆိုတဲ့အကြောင်းတရပင်ကယသိကြီးကစပြီးတော့ဖြေးတယ်ဖြေးရုံနဲ့မကဘူးသူ့ရဲ့အစွမ်းတကူနဲ့အဲ့ဒီမြေကြီးထဲမှာငရဲခန့်နေရာဖုံးကိုပါမိမောင်းထုတ်ပြီးတော့ပြလိုက်တယ်တကယ်တကိုးစွမ်းနဲ့မြေကြီးခွဲပြီးတော့ငရဲခန့်နေရာဖုံးကိုပါလူတွေချိလို့ရအောင်ပြတယ်အဲ့တော့ဒီလိုငရဲခန့်နေရာတဲ့ဓာနကိမင်းဟာကိတဝိဇ္ဇာရဲ့သိပ်ပေါ်မှာဘလို့ပြမှားတာတော့လို့ဆိုဆလန်းကခဏိခေတ်ကလူတွေနဲ့လည်းခတ်ဆင်တယ်ရှိတယ်နော်အဲ့ဒီမှာကိတဝိဇ္ဇာယသိဟာတဏ္ဍကိမင်းရဲ့ဒီဥယျာဉ်ထဲမှာတရင်သုံးနေထိုင်တာသူတရားလေးသူနှလုံးသွင်းဇာဘိညာဉ်ဝင်စားလို့အကျဉ်းသိက္ခာနဲ့နေတဲ့ယသိသို့သောယသိဆိုတာယသိရဲ့ထုံနှံစင်လားမုတ်စိတ်တွေကိုလှလှပါပါပြင်းနာမရှိဘူးစံจิตတွေကိုလှလှပါပါပြင်းနာမရှိဘူးဘေးကနေကြည့်မယ်ဆိုညစ်ညစ်ပတ်ပတ်ပေါ့မောစိတ်ကြီးဖွာရရနဲ့ညစ်တိညစ်ပြီအဲ့လိုနေတာမြင်တော့သူတို့စိတ်ထဲမှာဒီကြီးညိုတဲ့လူကတော့ယသိသူတော်စင်ဆိုပြီးတော့ကြီးညိုတယ်မကြီးညိုတဲ့လူဖို့ကြတော့သူကကြောက်စရာကောင်းတဲ့လူယုံမှအနေထားကိုမြင်ကြတယ်အဖြစ်ပြက်ကဘယ်လိုဖြစ်တော့ဆိုအဲ့ဒီဒဏ္ဍကိဘယင်ကြီးကခန့်ထားတဲ့ရှေးခေတ်ကတော့ဒါယာရုအနေနဲ့ခန့်ထားတာသူနိုင်ငံမှာအချောဆုံးအမျိုးသမီးကိုပြည်တစားအဖြစ်ခံတာ။တေချာလာကလေးပေးလို့နေအိမ်နေနဲ့ဘယင်ကနေပြီးတော့တေချာခံတာ။အချမ်းရနေနဲ့အကြောင်းတစ်ခုကြောင့်မကြေညာလို့အဲ့ဒီပြည်တစားမကိုရာထူးချလိုက်တဲ့ဘယင်ကြီးကပြန်ရုပ်သိမ်းလိုက်တယ်။ပြန်ရုပ်သိမ်းလိုက်တော့အဲ့ဒီပြည်တစားအမျိုးသမီးဟာစိတ်ပြက်လက်ပြက်ဥယျာဉ်ဘက်ကိုထွက်လာရင်အဲ့ယသိကြီးနဲ့တော့တွေ့တွေ့တဲ့အခါမှာကြီးညိုရမယ့်အစာသူပါဖြစ်တော့ဆိုတကောမှာယာရုပြုတ်လာလို့စိတ်ကမကြည်မလင်ဖြစ်အခုလို့မုစိတ်မွေးတွေနဲ့ညစ်ညစ်ပေပေနဲ့ပိန်နေတဲ့ယသိကြီးပိန်ကက်ကက်ယသိကြီးကိုမြင်တဲ့အခါမှာသူ့စိတ်ထဲမှာချက်တည်မရှိလိုက်တာလို့သူတို့ကအလှပကြိုက်တဲ့လူတွေဆိုတော့လေရှုပ်ဆိုးတာမြင်တဲ့အခါကျတော့မကြိုက်ကြဘူးမကြိုက်တော့သူကောင်းတွေမှဘာပေါ်လာတော့ဒါသူယုံမှဖြစ်တော့တယ်ပေါ့အဲ့တော့ ငါမှလည်းပဲအခုချိန်ကံမကောင်းဘူးကံမကောင်းလို့မကောင်းတဲ့ကံတွေအရေရာချိန်မှပဲအခုလို့သူရုံမှာပေါ့ပါတတွေးထွေးပြီးတော့ရေရာချိန်လိုက်ရလို့ရှိရင်ငါရရုပြန်ရနိုင်တယ်လို့တွေးပုံကအဲ့လိုတော့တွေးတာနော်အဲ့တော့မလုပ်တုံဆိုတော့အရေသေးကြီးထိုင်းနေတဲ့အနီးသွားပြီးတော့ခေါင်းကိုဒရိန်းနဲ့ထွေးဒရိန်းနဲ့ထွေးအိန္ဒိယထုံတဲ့ဆင်လာတမယိုးချိုးပြီးတပူလုပ်ပြီးတော့တုံးတယ်ခုခေတ်လို့သွားဖို့သွားတိုက်တယ်မတုံးဘူးအိန္ဒိယမှာဂဏိခေတ်ထီအောင်ရှင်းအဲ့ဒီတမယိုးကိုဝါပြီးတော့အဲ့ဒီသူ့ရဲ့သွားတိုက်ထားတဲ့တမယိုးတွေကိုလည်းယသိရဲ့ခေါင်းပေါ်မှာတင်လိုက်တယ်အဲ့လိုရှေရီယာခြေတဲ့အနေနဲ့သူယုံမာကိုဒီလိုလှုပ်လို့ရှိရင်ငါကံပြန်ကောင်းလာလိမ့်မယ်လို့အထင်နဲ့လှုပ်လိုက်တာအဲ့တော့လုံသွားပြီးရှေမိုးချုပ်ပြီးအိမ်ပြန်ရောက်တဲ့အခါဘုရင်ကြီးကခေါ်တယ်ခေါ်ပြီးတော့ငိုရရုတိုင်ပြန်ခန့်လိုက်တာအဲ့တော့သူစိတ်ထဲမှာဘာလို့ဖြစ်သွားတော့ဆိုအေးငါရှေရီယာခြေလိုက်တာကြည့်ငါရရုပြန်ရပြီငါရရရသိကောင်းတာပဲဗမာပြည်ကလူတွေလည်းတချို့ရှိတယ်နော်ရရချိတယ်ဆိုတာအဲ့တော့ဒီစာမေးချမ်းမှာကလိပဝဟိတဝါဆိုကလိဆိုတာစိတ်တွေရုပ်နေတဲ့အနေထားမျိုးကိုစိတ်တွေပြန်တင့်ပေးတယ်ပေါ့ဗမာတွေကတော့တဏ္ဍတယ်ဆိုပြီးတော့တယောကင်မွန်းနဲ့ရေချိုးတာတို့ခေါင်းလျှော်တာတို့လုံးလေးရှိကြဒီယူဆရှိတယ်မသွားသင့်တဲ့နေရာသွားမိသွားလို့ရှိရင်တဏ္ဍရယ်ဆိုတချို့များဆိုအတုကပို့ပြီးရင်တော့တဏ္ဍရယ်ဆိုပြီးတော့တမကိတမဟိုရင်ပေါ့ဒီခေါင်းလျှော်ရေးနော်တယောကင်မွန်းနဲ့ရေချိုးပြီးတော့မအိမ်မောမှာတက်ကြတယ်ယူဆွဲတယ်ယူဆွဲတယ်ဒီယူဆွဲဆိုတာကလူမျိုးတိုင်းမှာလည်းရှိတတ်ပါတယ် tradition ပေါ့နော်သူတွေရုံချီချက်တခုလှုပ်လိုက်လို့ရှိရင်အကျိုးရလိမ့်မယ်လို့စိတ်ကထင်တာ哦ထင်တော့သူတို့စိတ်ထဲမှာအခုလို့ရုံမာတဲ့ပုံကူပေါ်မှာငါရဲ့အညစ်အကြေးတွေပို့လိုက်လို့ရှိရင်ငါကံပြန်ကောင်းလာမယ်စိတ်တွေယုံနေတာတွေပြန်ပြီးစိတ်တွေတိုးတက်လာမယ်လို့ထင်ပြီးတော့လှုပ်လိုက်တာအဲ့ဒါဒီထန်းဒီကြွေไก่ကြီးပြန်ไก่ပေါ့တိုက်ဆိုင်သွားတာမျိုးတွေရှိတတ်တယ်အဲ့ဒီမှာလူတွေကယုံသွားတတ်တယ်။အဲ့ဒါကိုသိတ္တိထားဖို့ကောင်းတယ်ဘုရားဘာသာတွေအနေနဲ့။တိုက်ဆိုင်မှုဆိုတာဖြစ်တတ်တယ်။ဒါကြောင့်မဟုတ်ပြီမလို့တိုက်ဆိုင်တာ။အဲ့လိုသူရရုပ်ပြန်ရတဲ့အခါသူကယုံကြည်သွားတယ်တာ။အဲ့မှာမကြခင်မဲ့သူရရုပ်ပြန်ရပြီးတဲ့နောက်ပရောဟိတ်ပုံနှိုင်းရလဲအကြောင်းတစ်ခုခုကြောင့်ရရုပ်ဖြောက်ရရုပ်ဖြုတ်ခံလိုက်ရပြန်တယ်။ရရုပ်ဖြုတ်ခံလိုက်ရတော့မကြခင်မှာရရုပြန်ရတဲ့ဖြစ်စရာအမျိုးသမီးရှိသွားပြီးတော့မင်းဘယ်လိုလုပ်ပြီးရရုပြန်ရတော့ငါလည်းရရုပြုတ်သွားပြီးဘာလုပ်တုံလို့ဆိုတော့ तू လုထားတော့ तू အကြံပေးတယ် तू ရေရခြေတာကိုအကြံပေးတယ်ဥယျာဉ်ထဲမှာတဲ့ရသေးရုပ်ကြီးရှိတယ်ပေါ့အဲ့ဒီရသေးကိုဆန်ကျင်ပေါ်မှာတရေထွေးညစ်ပေတာတွေ तू ခန္ဓာကိုယ်ပေါ်ပါပို့လိုက်လို့ရှိရင်ငါတို့မှရှိတယ်မကောင်းတဲ့အရာတွေဟာသူယုံမှာပေါ့ရောက်သွားပြီရှေရရချိတယ်လို့ပြောတော့ပရောဟိတ်ပုံနာလည်းဘယင်းကိုအကြံပေးနေတာဖြစ်ပေမဲ့လို့ဒီဘက်ကျတော့သူကအသိဉာဏ်မရှိဘူးနော်တော်တော်များများလူဆိုတာကိုလေးလာတဲ့ဟာလောက်ပဲသိတာယုံကြည်မှုနဲ့ပတ်သက်လာရင်အားကြီးတယ်ဒီကနေ့ခေတ်သိပ္ပံဆရာတွေပဲကြည့်ဘာသာရေးနဲ့ပတ်သက်လာလို့ရှိရင်သူတို့မဆုံးဖြတ်နိုင်ဘူးသိပြီရှုပ်တိရှိသလားမရှိဘူးလားမရှိတာနဲ့လက်ခံနေတာပဲဒီပြည်နေရာကျတော့သိပ္ပံနီးချသိပ္ပံနီးချလို့ပြောတယ်ဘာသာရေးနဲ့ပတ်သက်ပြီးရင်တော့သိပ္ပံနီးမကြလည်းပဲသူတို့လက်ခံနေကြတာရှိပေါ့နော်အဲ့တော့ဘာသာရေးနဲ့ပတ်သက်ပြီးတော့အားနေကြတယ်ဆုံးဖြတ်ရဲကြအဲ့တော့ပရောဟိတ်ပုံနှိုင်းရလေဒီပြည်စာမပြောတဲ့ဒါကိုယုံကြည်သွားတယ်သူကရှင်ကြီးပြီးတော့သူလဲဥယျာဉ်နဲ့သွားပြီးအဲ့ဒီရသေးရုပ်ဆိုပြီးတော့တရေနဲ့ထွေးအညစ်ကြေးတွေနဲ့လုပ်ပြီး ရရခြေပြီးပြန်လာခဲ့ပြန်အဲ့လိုခြေပြီးမကြငယ်မဲ့သူ့လည်းဘုရင်ကြီးကပြန်ပြီးရုပ်ပေးလိုက်ပြန်တယ်ဖြစ်ပုံကတော့နော်ဘုရင်ကြီးကရုပ်ပြန်ခန်းလိုက်တော့ဟာဟုတ်ပြီငါရည်တွေကကောင်းတယ်ဒါကြောင့်မလို့ရုပ်ပြန်ရတာပဲလို့အဖြစ်ပြက်တွေကဇက်တိုက်ပဲမကြခင်ဘုရင်ကြီးကလည်းပဲတိုင်းပြည်မှာဖြစ်ပေါ်နေတဲ့သဘုံတကန်းလေးကိုနှင်းနှင်းဖို့စစ်တိုက်ထွက်ရမှာအဲ့တော့ပရောဟိတ်ပုဏ္ဏသူကမင်းဆရာဆိုတော့အကြံပေးတယ်သမီးကြီးအောင်းနိုင်လို့ရှိရင်ရေရရလုတ်သွားပါရေရရလုတ်သွားရင်သေချာပေါ့အောင်းနိုင်ဘာရေရရလဲလို့ဆိုသမီးကြီးဥယျာဉ်ထဲမှာနေတဲ့ရသေးရုပ်ကိုသွားပြီးတော့အခုလိုသူ့ကောင်းပေါ်မှာတတွေးနဲ့ထွေးရအဲ့လိုတတွေးထွေးလို့ရှိရင်သမီးကြီးရဲ့ခုံကျက်သေးတွေပြန်ရပြီးအောင်မွေးရပါလိမ့်မယ်။အဖေကြီးကလည်းမိုက်မဲတာဆိုတော့ယုံကြည်တာပဲ။ကျွန်ုပ်တို့ရရုပြန်ရတာဘုရင်မင်းကြီးနဲ့အောင်မွေးရမှသိကြတယ်ဆို။ဘုရင်ကြီးကတခါလဲသူနဲ့အတူထွက်မဲ့စစ်သည်ဘိုးဘာတွေအားလုံးရောရေရရချေရမယ်ဆိုဥယျာဉ်ပဲခေါ်သွားတယ်။အဲ့ဒီကြီးဝိုင်းပြီးဒရင်းနဲ့ထွေးတာပဲလေ။တကလုံးပေပွားနေအောင်တွေးနဲ့ထွေးသွားကြထွေးပြီးတော့စစ်တိုက်ထွက်ကြအဲ့ဒီအချိန်မှာရသေးကိုချီညိုကိုးကွယ်တဲ့စစ်သူကြီးကရသေးကြီးစီရောက်လာတဲ့အခါဒီအဖြစ်ပြက်ကိုမြင်တော့သူယူကြုံမရဖြစ်ပြီးရသေးကြီးကိုရေမိုးချုပ်ပေးပြီးကွန်တန်ရှင်းရေးတွေသူလှုပ်ပေးပြီးဘုရင်ကြီးကိုဆွေမထွက်ခင်သွားပြီးတန်တော်ဦးတင်တယ်တဟာတကယ်သူတော်စင်ရသေးကြီးဒါပြမရမကောင်းဘူးပေါ့အဲ့လိုရသေးကြီးကိုပြုစုပြီးတော့မေးတယ်ပေါ့အရှင်ရသေးကြီးအခုလို့စော်ကားတဲ့ပုဂ္ဂိုလ်တွေများဘယ်လိုများပြစ်ဒဏ်ညခတ်မလဲဆိုရသေးကြီးကတော့ငါကတော့မေတ္တာမပြတ်ပါဘူးတဲ့သူတို့ဘယ်သူပေါ်မှာကမေတ္တာမပြတ်ဘူးဒေါသလည်းမထွက်ဘူးတဲ့ဒါပေမဲ့လို့နတ်တွေကစိတ်ဆိုးကုန်ကြပြီတဲ့မကြခင်ရက်ခုနှစ်ရက်မှာဒီကမ္မဝတီမျိုးကြီးတစ်ခုလုံးကိုဖျက်ဆီးဖို့နတ်တွေကစီဝေးနေကြပြီတဲ့ဒီလူတွေစော်ကားတယ်အစာဖြောက်ပဲဆိုပြီးတော့နတ်တွေကစီဝေးနေကြတယ်အဲ့ဒါကိုပြေးပြီးတော့စစ်သူကြီးကဖီးမင်းကြီးကိုရှောက်တော့လက်မခံလက်မခံမနဲ့ရှေ့တန်းစစ်မျက်နှာထွက်သွားတော့ပေါ့အဲသူရှေ့တန်းရောက်တဲ့အခါတိုက်ပွဲတွေအောင်ပြီးတော့တိုင်းပြည်ကိုပြန်လာတယ်အဲ့ဘရင်ပြန်လာတဲ့နေ့ပဲတိုင်းပြည်မှာမိုးလေးကဖွဲဖွဲဖွဲဖွဲနဲ့အေးစိမ့်စိမ့်လေးမိုးလေးရွာချတာအတိုင်းပြည်သားတွေကငါတို့ဘရင်ကြီးလှုပ်တာမှန်နေကြည့်အေးချမ်းနဲ့တိတ်နေမိပဲမိုးရွာတယ်ပေါ့လူစားတော်တော်ခက်တယ်နော်အဲ့သဘောတူလိုက်တာဘီရင်ကြီးလှုပ်တာသဘောတူကြအလုံးသဘောတူရင်လည်းအကုသိုလ်သဘောတူရင်ကိုယ်လည်းပါတယ်နော်ကိုယ်တိုင်တိုက်တွန်းချီးမွမ်းစိတ်တူတဲ့ကိုယ်တိုင်လှုပ်တာရဲ့သူများကိုလှုပ်ခိုင်းတာရဲ့တိုက်တွန်းတာရဲ့လှုပ်တာကောင်းတယ်လို့ချီးမွမ်းတာရဲ့စိတ်တူတာရဲ့ခေါင်းငိတ်တာပေါ့နော်စိတ်တူလိုက်တယ်တို့ဘုရင်ကြီးလှုပ်ထားတာကြောင့်မလို့တိုင်းသူပြည်သားတွေအားလုံးကလည်းဘာမဆိုင်ညာမဆိုင်ဘုရင်ကိုထောက်ခံလိုက်ကြတယ်။အဲမိုးလေးကဖိုးဖိုးဖိုးဖိုးနဲ့ကျလာပြီးတော့နေလို့ထိုင်တဲ့ကောင်းတဲ့အချိန်မှာကောင်းငင်ကပန်းမိုးတွေပဲရွာချလာတယ်။ဟာအတိတ်ကောင်းနမိတ်ကောင်းမိုးလေးကလည်းရွာပန်းမိုးတွေကလည်းရွာလာပြီးဆိုပျော်လိုက်ကြတာပေါ့ငါတို့အကုသိုလ်တွေကင်းပြီဆိုတော့လူတွေအဲ့ဒီပန်းမိုးလေးရွာပြီးတော့လူတွေစိတ်ဝင်စားနေတဲ့အချိန်မှာထပ်ပြီးတော့လူမှန်သမျှအပြင်ရောက်လာအောင်သွေးဆောင်တဲ့သဘောမျိုးပေါ့ပထမမဆီပြားလေးတွေကောင်းငင်မဆီပြားလေးတွေကောင်းငင်ကြလာအလူရဲ့ထွက်ကောက်ကြနောက်တစ်ပြားတွေကောင်းငင်လာကြလာပြန်တယ်အလူရဲ့ထပ်ပြီးတော့ကောက်ကြပြန်တပြိုင်နဲ့မကြခင်ပဲကြက်ပြားတွေကောင်းငင်ရကြလာရုပ်ပြီးတဲ့နောက်မှာဒီလက်ဝတ်တန်းစာယရနာတွေ ကောင်းကင်ကြာလာဒါထူးဆန်းမှုဆိုတာဖြစ်တတ်တယ်နော်မကြင်ရင်ကြားလိုက်တယ်ငါးမိုးရွာတယ်ဆိုတာငါးကောင်နေမိုးထဲမှာပါလာတာဘုန်းကြီးတို့ကိုယ်တော်တွေ့ဘူးတော့ပဲစီလေးတွေမိုးထဲမှာပါလာတာစကိုင်းမှာတစ်ခါဖြစ်တတ်တွေ့ဘူးတကယ်ပဲစီလေးတွေပဲဘယ်အနေဘယ်လိုပါလာတယ်တော့မသိဘူးနော်မိုးကြီးထဲမှာပဲစီတွေအများကြီးပဲအဲ့ဒါလို့ရှရနာမိုးတွေရွာလိုက်တဲ့အခါမျိုးရှိလူကုန်ဟာအိမ်ပြန်ထွက်ပြီးကောက်ကြတယ်အဲ့ဒီအချိန်မှာမမျော်လင့်မဲနဲ့နောက်ထပ်ရွာချလိုက်တဲ့မိုးကမိကြီးကဲမိုးတွေဖြစ်လာရဲတောက်နေတဲ့မိကြီးကဲမိုးတွေလက်နဲ့မိုးတွေရွာချလိုက်တယ်ပထမလက်နဲ့မိုးတွေရွာချတော့လူတွေဟာတနေ့တန်းနေထိခိုက်ကုန်တယ်နောက်မိကြီးကဲမိုးတွေရွာချလိုက်တဲ့အခါတကူလုံးပူလောင်ပြီးနောက်ပြဘူးမိုးရွာချလိုက်တယ်နောက်တစ်ခါသဲမိုးရွာချလိုက်တယ်အကုန်လုံးဟာအိနေရောအဆောက်လူတွေရောအားလုံးဟာတဲ့ဘုံကြီးရောက်ရောက်သွားပြီမြို့ကြီးတစ်ခုလုံးပျောက်သွားတယ်အဲ့ဒီခြေနှမျိုးရောက်သွားအဲ့တော့တစ်ခါတစ်ခါအကုသိုလ်ဟာအကုသိုလ်လုံးတဲ့ပုဂ္ဂိုလ်ဟာဒီသူ့ကိုသွေးဆောင်ဖြာရောင်းတဲ့အနေနဲ့ကောင်းကျိုးချမ်းသာပေးတဲ့ရောင်းရောင်းနဲ့သွေးဆောင်ပြီးတော့ပေးတတ်တဲ့သဘောရှိပုံရကောင်းစားလာတယ်ကောင်းစားလာတော့ဟုတ်ထင်လာမကြိုင်ပျက်စီးသွားပြန်မကြိုင်ပျက်စီးသွားတယ်အဲ့တော့ဓန္တကီဘုရင်ကြီးနဲ့ကွာတိုင်းသူပြည်သားတွေဟာအကုန်လုံးစစ်သူကြီးရတာရှောင်တိန်သွားလို့လွတ်သွားတယ်နောက်တစ်ခါကိတဝိဇယတိကိုတော့တရဘင်ကဆရာကြီးကသူ့တပည့်ကိုယတိနှစ်ပါးကိုကောင်းကင်ကနေပြီးတော့ထန်းစင်နဲ့လွတ်လိုက်ပြီးကိတဝိဇယတိကြီးကိုလည်းပြန်ပြီးတော့ဟိမန္တတောင်ဘက်ကိုခေါ်သွားတော့အဲယတိကြီးလည်းဘာမှမထိခိုက်ဘူးဟုတ်စိတ္တကြီးကလည်းပဲလွတ်ရရှောင်လိုက်တဲ့အခါကျတော့သူလည်းပါမသွားဘူးဉာဏ်နဲ့ပုဂ္ဂိုလ်ဒီအားလုံးဟာဒီမင်းစုမင်းညစ်ကိုသဘောတူလုပ်ပြီးကိုယ်တိုင်လည်းပါဝင်လုပ်တဲ့ပုဂ္ဂိုလ်ဒီအားလုံးဟာဒီပျက်စီးဆုံးရှုံးပြီးတော့သွားကြတယ်အဲ့ဒီအဖြစ်ပြက်ကမကြလေးခင်ဖြစ်လိုက်တဲ့အဖြစ်ပြက်အဲ့ဒါကိုမေးချင်တယ်ဘယ်ရောက်တော့ဆိုတော့မေးချင်တာအဲ့ဒန်ဒကီမင်းဟာဒီပြောင်းဘူးငရဲရောက်ရှိပြီးတော့သွားတယ်အဲ့ဒီမှာသူဟာတကိုယ်လုံးမိကြီးကဲတွေဖုံးပြီးတော့မိကြီးကဲတွေကြားလိုက်ခန္ဓာကိုယ်လောင်လိုက်နဲ့အဲ့လိုသူဟာငရဲခံနေရတယ်ဆိုတာကိုတရဘင်ကယတိကြီးကရှင်းပြီးတော့ပြတကိုးနဲ့ယူဆောင်ပြီးတော့တကယ်ငရဲခံနေရပုံကိုပါလူတွေမြင်အောင်ပြလိုက်တဲ့အခါမှာအလုံးကအတော်ကြောက်ရွံ့ပြီးတော့ဟိုစိတ်မကောင်းဖြစ်ကြတယ်ပေါ့နော်အဲ့ဒါအခုလောလောဆယ်ဖြစ်တဲ့ကိစ္စလို့လို့ဆိုတယ်အဲ့တော့ဒါနဲ့ဆက်ပြီးတော့နာလိကေရမင်းတို့အစ္ဆုနမင်းတို့ကလာဘုမင်းတို့ဆိုတာလေအခုလိုပဲယသိတွေကိုစော်ကားတယ်ယသိတွေစော်ကားတော့လူတွေကတော့ထင်ကြတယ်ယသိတွေကကြိမ်လို့ဒီလူတွေသေးကုန်တယ်လို့ဒုက္ခရောက်တယ်လို့ထင်တယ်အမှန်ကတော့ယသိတွေကမကြိမ်ဘူးမေတ္တာမပြတ်ကြဘူးသူတို့အကုသိုလ်ကြောင့်သူတို့ဖြစ်ယသိတွေပေါ်မှာပြင်းများတဲ့ပြင်းမာတဲ့အကုသိုလ်စိတ်ကသူတို့အကျိုးပေးတယ်လို့သူတို့ယူပါတယ်သို့တော့အများကတော့ဣတိနံမနောပရောတိနရသေးတွေပေါ်မှာပြင်းမာတဲ့စိတ်ကြောင့်အခုလိုဖြစ်ရတယ်လို့ယူမှတ်ကြရပေါ့နော်ဒါဒီရသေးအကြောင်းကိုကိတဝိဆရသေးအကြောင်းကိုမိကုန်းကိုအခုလိုဖြေလိုက်တယ်ဖြေပြီးတဲ့အခါမှာနာလိကေရမင်းနဲ့ပတ်သက်တဲ့ရသေးစော်ကားပုံအကြောင်းလေးကိုဆက်ပြီးတော့ဖြေတယ်ယောတင်ညတိပပ္ပစီတိအဟေတိဓမ္မံပဏ္ဏတိသမဏေအဓုတကေဘဒုကုမစောကတတ်တဲ့မစောကတတ်တဲ့အကျင့်ကောင်းတဲ့ကိုယ်နှုတ်နှလုံးကိုထိမ့်သိမ့်ဆောက်ရှောက်ပြီးမကောင်းမှုအကုသိုလ်တွေကိုရှင်းထုတ်နေတဲ့သူတော်စင်ယသိတွေကိုတရားဓမ္မကိုဟောပြောနေတဲ့သူတော်စင်ယသိတွေကိုပြင်းမာတဲ့ တဏ္ဍာလိကေရံသူနခပရထပြမားတဲ့နာလိကေရဆိုတဲ့ဖင်ကြီးဟာနောင်ဘဝမှာငရေခွေးငရေကြပြီးတော့ခွေးကြီးတွေကကြိုက်စားနေတာကိုသူဟာခံနေရတယ်လို့ခွေးငရေကြပြီးတော့ခွေးကြိုက်ခံပြီးသေးနေရတယ်လို့အဲ့သူကဘာလုပ်ခဲ့တာတုံးလို့ဆိုတော့သူ့ရဲ့ဇာတ်ကြောင်းကဒီရသေးသူတော်ရှင်တွေကအေးသူကကလင်္ကတိုင်းဒန္ဒပူရမြို့မှာအုပ်ဆိုးတဲ့နာလိကေရဖြစ်ရင်အဲ့ဒီမှာဟိမန္တကကြွလာတယ်ရသေး900ဆရာရသေးကြီးဥဆောင်ပြီးရသေး900ဟိမန္တကြွပြီးတော့မင်းဥယျာဉ်မှာတရင်သုံးကြတယ်အဲ့ဒီမှာရသေးကြီးဒီကတရားဟောတဲ့အခါလူတွေကကြည်ညိုကြတယ်ဘာတရားဟောတာတော့ဆိုတော့သူ့တဲ့မတတ်ဖို့သူ့ဥစ္စာမခိုးဖို့သူတော်ဘာသာမရမပြင်းမဖို့လိမ်မပြောဖို့အရသေးစာမတောက်ဖို့ဆိုတဲ့ကိုချင်းတရားနဲ့ပတ်သက်တာတွေဟောတာပါအဲ့တော့လူတွေကကြည်ညိုပြီးတော့ရသေးသူတော်စင်တွေစီတော်တော်တရားနာတော့တရက်တော့အဲ့ဒီနာလိကေရမင်းကလူတွေပဲသွားကြတာတော့ဆိုဥယျာဉ်ထဲပဲရသေးစီသွားတရားနဲ့ငါလည်းသွားအောင်ပဲဆိုပြီးတော့လူတွေကိုစောင့်ခိုင်းပြီးသူကလိုက်သွားတယ်အဲ့ဒီတရက်မှာအဲ့ဒီဘင်းကတရားတရားလည်းမရှိဘူးအကျင့်လည်းရုပ်တယ်နော်မတရားလည်းနှိမ့်ဆက်တတ်တယ်စိတ်ကောင်းနှလုံးကောင်းမရှိဘူးအဲ့တော့လူတွေကတော့ရသေးတရားနာလိုက်ရင်သူလိမ့်မှသွားလိမ့်မယ်လို့ထင်ကြတယ်ပေါ့နော်ဟိုရောက်တဲ့အခါယသေကြီးကဟောတယ်မင်းဆိုတာတရားသဖြင့်တိုက်သူပြည်သားတွေပုံမှန်ဥစွာတယ်ပါဏတိပတ္တရှောင်ရတယ်သူများဥစ္စာမတရားယူခြင်းမှရှောင်ရတယ်ဆိုအဲ့ဒါတွေဟောတဲ့အခါကျတော့သူစိတ်ဆိုးလာငါရောက်ကြတယ်ငါအပြစ်တည်းကြီးပဲပြောတယ်သူလှုပ်တာကိုဒါတွေကအကုန်လုံးသူလှုပ်တာတရားတဲ့သတ်ဆိုလဲသူပဲတရားဥစ္စာယူတာလဲသူပဲအဲ့တော့တစ်ချိန်လုံးငါအပြစ်တွေလူချားထဲမှာအဆက်ခွဲပြီးတော့ပြောတယ်ဒီရသေးတော့သိစိတ်ပဲဆိုပြီးနောက်တည့်ရသူနန်းတော်ကိုကြွခဲ့ဖို့ဆွမ်းသာပင့်သွားရသေးတွေအလုံးဆွမ်းသာပင့်နန်းတော်မှာဘာတွေလှုပ်ထားတော့ဆိုရင်မြို့ထဲမှာရှိသည်ပြန်မစင်းတွေကိုရှာပြီးတော့အိုးတွေတဲ့ထက်လောင်ပိတ်ပြီးတော့ထားတယ်နောက်ပြီးတော့နန်းတော်လေကားတွေမှာအစင်းနဲ့ချောစီတွေပေါ့လေခုခေတ်လို့ဆိုလို့ရှိရှော့ကြနိုင်တဲ့ချော်လဲနိုင်တဲ့အရာတွေအကုန်လုံးအစင်းသင်းလှုပ်ထားတယ်အဲ့ဒီမျိုးမှာဒီလက်ဝိသမားတွေကိုလည်းခေါ်ထားတယ်ရသေးတွေကိုနှိမ့်ဆက်ဖို့ခွေးတွေကိုလည်းအဲ့နန်းတော်မှာစုထားတယ်အကြိုက်ခဲကောင်းတဲ့ကြိုက်တဲ့ခွေးတွေကိုအကုန်စုထားရသေးတွေနန်းတော်ကိုရောက်ပြီဆိုတဲ့အခါမှာမစင်ဝိုးတွေဖွင့်လိုက်တာထောင်းထောင်းထနံသွားတာအဲ့ဒီမှာယသိတွေကိုဒီမစင်းတွေကိုစားကြဖို့ဆိုပြီးတော့ယသိသူတော်စင်တွေကအမတန်ဆင်းရဲဒုက္ခကြုံရှာကြတယ်ကြုံရှာလို့နန်းတော်ကပြန်မှုဆင်းကြတဲ့အခါမှာချောစီတွေလောင်းချပြီးလက်ဝိသမားတွေကတွန်းချတာနဲ့အောက်ရောက်အောက်ကြတော့ခွေးတွေကကြိုက်ကြအဲ့တော့လွတ်သွားတဲ့ယသိကိုလည်းပဲရိုက်တတ်တယ်။အဲ့ဒါလို့ယသိ900ကိုအခုလို့နန်းတော်ပင့်ပြီးတော့စော်ကားလိုက်တာသူက။စော်ကားလိုက်တော့အဲ့လိုယသိတွေစော်ကားပြီးယသိတွေအားလုံးနဲ့တတ်လိုက်ဖြတ်လိုက်ရော။ဒီပြင်းကြီးဟာမကြောက်ရွံ့မြေမြူသွားတယ်အဲ့မှာ။မြေမြူသွားပြီးတော့သူဟာငရဲဘုံရောက်သွားတာ။ခုနပြောတဲ့ခွေးငရဲကြီးမှရောက်သွားပြီးတော့ခွေးရည်ရဲ့ကြိုက်မှုကိုခံစားရပြီးအခုသူဟာငရဲခံနေရတယ်ဆိုတဲ့အကြောင်းကိုအလုံးမြင်ရအောင်သရဗေကဆရာကြီးကတကိုးနဲ့သူငရဲခံနေရပုံကိုမြင်အောင်ပြသေးတယ်အဲ့ဒါလို့ပြပြီးတဲ့အခါနောင်မေကွန်းတစ်ဖုတ်ကိုဖြေတယ်နောင်မေကွန်းကတော့အစ္ဆုနဆိုတဲ့ဘုရင်ဟာဒိတ်တော့ကဖြစ်ခဲ့တဲ့တမိုင်းကြောင်းမှာအစ္ဆုနဆိုရဲမင်းဟာယသိကိုစော်ကားတယ်စော်ကားလို့သူလည်းမြေမြူသွားတယ်ခုသူပါဖြစ်နေတယ်လေသိချင်ကြ အဲ့တော့သိကျင်တော့မေးတဲ့အခါမှာရသေကြီးကဖြေတယ်အထစ်စုနောနိရယံတတ္တိတူလီသူဟာလှန်တချွန်လေးပေါများတဲ့ငရဲမှာတဲ့ဆောက်ထိုးချပြီးတော့ခံနေရတယ်သူဟာအင်ဂိရတဆိုတဲ့ယသိကိုနှိမ့်ဆက်လိုက်တယ်အဲ့ဒီယသိဟာအကျင့်ကောင်းပြီးတော့မြတ်သောအကျင့်ကိုကျင့်လို့တိခန့်စိတ်အပြည့်အဝရှိတဲ့အကျင့်ကောင်းယသိကြီးကိုတန့်ဖြတ်စော်ကားလိုက်သည့်အတွက်ကြောင့်သူဟာအခုငရဲခံနေရတယ်ရတုဘလို့ဒီယသိနဲ့တွေ့တုံးဆိုဒီအစ္ဆုနာဆိုတာသူကမြားပြည့်မတန်ကောင်းတဲ့ဘုရင်ကြီးပေါ့နော်လေးမြားကျွမ်းကျင်နေပြီသူကတောလဲပြီးတော့တောထဲမှာတဲအောင်ထိုးကသမင်းလေးကိုပြစ်ခတ်ပြီးစားတော့နေတာတဲထဲမှာသူတဲထိုးပြီးတော့သမင်းလေးကိုချောင်းနေတဲ့အချိန်အတိတိနေတဲ့ကာရဆိုတဲ့တစ်ပင်ပေါ့ကာရကိုဒီဒီတစ်ပင်ကိုတရုပ်ဖော်တာတော့မတူကြဘူးပေါ့နော်အဂိတိဆက်မှာလည်းပဲဒီကာရဆိုတဲ့တစ်ပင်ကိုတရုပ်ဖော်တာရှိတယ်ပမာလို့တော့ဘယ်လိုတစ်ပင်လဲလို့ဆိုတော့အတိတော့အတိတိတဲ့ပင်ပဲအဲ့ဒီတစ်ပင်ကအတိကိုအစ္ဆုနယတိကတစ်ပင်ကွာကြတက်ပြီးတော့တတိစားဖို့တတိခူးတာအဲ့ဒီပတ်ဝန်းကျင်မှာတမင်တွေကလည်းပဲရောက်လာရှင်သေးကတတိခူးပြီးတော့တစ်ကိုင်းကိုလွတ်လိုက်တဲ့အခါမှာတစ်ကိုင်းကနေလှုပ်ရှားရိုက်ခတ်သွားတယ်လားတမင်တွေကအကုန်လန့်ပြီးတော့ပြေးသွားကြအဲ့ဒါကိုတော်ထဲမှာတဲအောင်ဆောက်ပြီးတော့ဆောက်ပြီးတော့ကြည်နေတဲ့အစ္ဆုနမင်းကဒေါသထွက်တယ်ဒီအသေးကြောင့်ငါပြစ်ကွင်းကတမင်နေအကုန်လုံးလွတ်သွားပြီပေါ့ဆိုပြီးတော့အဲ့ဒီယသိကိုအစ္ဆုနယသိကိုညာနဲ့ပြစ်ချပြစ်တော့ယသိဟာတပြစ်မောင်းနေပြီးတော့ဆောက်ထိုးကြအောက်ကရှားငုတ်ကြည့်ပေါ့မှာစူးပြီးတော့ယသိဟိုင်းမှာပဲပြန်လွန်သွားတယ်ပေါ့အဲ့လိုဒုက္ခရောက်သွားတယ်။သူနှိမ့်ဆက်လိုက်တော့ယသိကတကယ်သူတော်စင်တကိုကြီးယသိဆိုတော့ယသိကိုတပ်ဖြတ်ညှင်းဆက်လိုက်လို့ယသိဟာတပြိမောကြငုံစုမြားစုပြီးတော့တေပွဲဝင်သွားရတဲ့အခါမှာအစ္ဆုနဗျာညီဟာလည်းပဲယသိသူတော်စင်ကိုပြစ်မှားတဲ့အကုသိုလ်ကံကြောင့်သူလည်းမြေမြို့သွားတယ်အဲ့မှာမြေမြို့သွားပြီးတော့ဒီငရဲဘုံရောက်သွားတာငရဲရောက်တဲ့အခါကျတော့ငရဲသားတွေကမိဟုံတောင်းနေတယ်တောင်းမောကိုသူမောင်းတင်အပေါ်ရောက်သွားတဲ့အခါကျတော့လေတွေကတိုက်တဲ့အခါအပေါ်ကနေတခါပြုတ်ကြပြန်ပြုတ်ကြတော့အောက်ကသူလှုပ်တဲ့ပုံစံတိုင်းပဲအောက်ကတန်တကြွန်ကြီးတွေကပေါ်လာပြီးတော့သူ့ကိုထိုးဆိုင်တာတန်တကြွန်ကြီးတွေမှသူကစုဝင်နေတဲ့အချိန်မှာတန်တကြွန်ကလည်းမီးတွေတောက်မြေကြီးကလည်းမီးဟုံတောက်ပြီးတော့သူတကိုယ်လုံးမီးရောက်နေနဲ့မီးလောင်ခံပြီးတော့ဆင်းရဲဒုက္ခခံစားနေရတယ်တဲ့အဲ့ဒါကိုလေဒီတရဝင်းကဆရာကြီးကသူ့ရဲ့အစွမ်းတကူနဲ့မြင်သာအောင်ဖော်ပြီးတော့ပြအဲ့တော့အစ္ဆုနဗျာညီးဟာလည်းငရဲမှာခံနေရတယ်ဆိုတော့ဖော်ပြလိုက်တယ်ပေါ့ဒီနောက်ဘုရင်တူကတော့ကလာဘူးဆိုရဘုရင်အကြောင်းကိုမေးတယ်။ဒါလည်းရှေးရခင်ကဖြစ်ခဲ့တဲ့ဟာပေါ့။ယောခန္ဓာသောပပ္ပစီတံအစေတိခန္တိန်ဝဒန္တိတမနာအတုတကံ။ဘယ်သူမှမပြင်းမှားတတ်တဲ့ခန္တီကိုလက်ကင်ထားတဲ့ယသိယဟန်ကိုသူကစော်ကားခဲ့တယ်။လက်ဖြတ်ချေဖြတ်လုပ်ခဲ့တယ်။အဲကလာဘူးဆိုရမင်းကြီးကသူလည်းပဲတည်သွားတဲ့အခါမှာမဟာပတာပဆိုတဲ့အမတန်ကျန်းတဲ့ငရဲမှာကြပြီးတော့ခုဆဲတော့ခံရတယ်သူကျွလုံတဲ့အပြစ်ကတော့ဘာတော့ဆိုလို့ရှိရင် သူဥယျာဉ်ထဲမှာခန္တီဝါဒီဆိုရက်ယသိတစ်ပါးရှိတယ်။အဲယသိကသူကတိခန့်ခြင်းကိုတိခန့်စိတ်ကိုလက်ဆွဲထားပြီးတော့ကျင့်တဲ့ပုဂ္ဂိုလ်ပေါ့။တိခန့်မှုပဲဟောတယ်သူကိုယ်တိုင်လည်းတိခန့်တယ်။တရက်ကြတော့ဘလို့ဖြစ်ပြတဲ့ကြုံလို့ဆိုဘုရင်ကြီးကဥယျာဉ်ထွက်လာတယ်။ဥယျာဉ်ထွက်လာတဲ့အခါမှာမောမမိတ်တန်ချာယံနေနဲ့ဥယျာဉ်ထဲမှာလဲ့လေပျော်ပါစားကြတော့ကြအယက်သေးသာတောက်စုတောက်စားပြီးတော့ဘုရင်ကြီးရဲ့မူရစ်အိတ်ချင်လာတဲ့အခါမှာအချမ်းရမျိုးသမီးတူရဲ့ရှင်ခွေမှသူအိတ်တယ်အိတ်တော့ဘုရင်ကြီးကမကြခင်ပျော်သွားတယ်ကြံတဲ့အချမ်းရအမျိုးသမီးတွေကဘုရင်ကြီးအိတ်ပျော်နေပြီဆိုပြီးတော့ဥယျာဉ်နဲ့လက်ပတ်ကြည့်ကြတယ်လက်ပတ်ကြည့်တော့အဲ့ဒီယသိကြီးတွေ့တဲ့အခါမှာယသိကြီးနာဝိုင်းထိုင်ပြီးတော့သူတို့တရားနာကြယသိကြီးဟောတဲ့တရားအောင်နာနေကြအဲ့ဒီမှာဘုရင်ကြီးကသူ့ရင်ခွင်ပေါ်အိတ်နေတဲ့အမျိုးသမီးကသူတို့ကတော့ရှောက်သွားနာငါတယောက်แท้ပဲဆိုပြီးတော့သူ့စိတ်ထဲမှာမနာလိုစိတ်ဖြစ်လာတာပေါ့နော်အဲ့တော့ဘုရင်ကြီးနိုးအောင်လှုပ်လိုက်တယ်သူကနော်လို့တော့ဘုရင်ကြီးကပယ်သွားကုန်ကြလဲဆိုလိုပဲသူတို့ရှောက်သွားပြီးဟိုယသိတူစီမှာတရားနာနေကြတယ်ဆိုဘုရင်ကြီးကစိတ်ဆိုးတယ်ထလိုက်သွားတယ်အဲ့လိုထလိုက်သွားပြီးတော့ယသိစီရောက်တဲ့အခါကျယသိကိုမေးတာငေါတော့တော့မေးတာပါသူကိုရောဘာဝါရရှိတယ်လဲခန္တီဝါရရှိပါတယ်ပြောတိခတ်နေဘလို့တိခဏအောင်ဆဲလဲပြန်မဆဲဘူးရိုက်လဲပြန်မရိုက်ဘူးဘလို့နှိမ့်ဆက်နှိမ့်ဆက်ပြန်မလုပ်ဘူးဆိုရဲဝါရပဲဆိုဟုတ်လားမဟုတ်လားစမ်းကြည့်ရမယ်ဆိုပြီးတော့လူသားသမားကိုဆင့်ခေါ်လိုက်တယ်လူသားသမားလာရင်သူကတင်ပြီးတော့ခုတ်ဆက်ရစင်းဒီတုံးရေဓာရေယူလာခဲ့တခါတယ်ရသေးကြီးကိုထပ်မေးတယ်ဘာဝါရလဲတိခဏဒါဖြင့်အဲ့ဒီသီးခံတဲ့ဆိုတဲ့ဟာဘယ်နှရှိတုံးဆိုရှားမယ်ဆိုပြီးတော့ဆူးရှိတဲ့ကြိမ်လုံးနဲ့ကြောရူရင်တို့နံပေးနှစ်ဖက်တို့အချက်ပေါင်းများစွာရိုက်အရေးတွေစွတ်ပြတ်နေအောင်ရိုက်ခိုင်းရိုက်ခိုင်းတော့ဘယ်လိုလဲစိတ်ဆိုးလားသီးခံတော့ငါသီးခံပါတယ်ပဲပြောအဲ့ဒါနဲ့လက်ဖြတ်ခြေဖြတ်နှာခေါင်းဖြတ်နှရွက်ဖြတ်အဲ့လိုဖြတ်လေသေးကြီးကတိခဏ်နေဆိုတာငါရင်ထဲမှာရှိတာလက်ထဲမှာမရှိဘူးခြေထဲမှာမရှိဘူးငါရင်ထဲမှာရှိတယ်အဲ့တိခဏ်နာကိုရှာမယ်ဆိုလက်ဖြတ်ခြေဖြတ်နှာခေါင်းဖြတ်နှာရွက်ဖြတ်တွေအကုန်လုပ်ဘယ်လို့တိခဏ်တော့ဆိုတော့သူစမ်းသက်တဲ့ဘောနဲ့လုပ်စောကားတာနောက်ဆုံးကြတော့ရသေးကိုသူလက်လျှော့သွားတယ်သူတလောက်ညှင်းဆဲနေတာတောင်မှပဲရှိသေးကတိခတ်နေဆိုတဲ့ဝါရမပြောင်းလဲသည့်အတွက်ကြောင့်ရှင်ဘက်ကိုခြေထောက်နဲ့ပိတ်ခံပြီးတော့ကဲတိခတ်ရင်ခံရတော့ဆိုပြီးတော့ရှိသေးကြီးကိုစော်ကားပြီးတော့ပြန်ထွက်သွားရှိသေးကြီးရဲ့မြင်ကွင်းလဲကြော်ရောအဲ့ဒီကလာဘူးမင်းကြီးကလည်းပဲမြေမျိုးသွားပြန်ခဏိဝရီရဲ့အသည့်ကိုစော်ကားအမှန်ကသူတော်စင်ပုဂ္ဂိုလ်တွေကတိခတ်လေးလေးလှုပ်တဲ့ပုဂ္ဂိုလ်ဟာပို့ပြီးတော့ပြစ်ဒဏ်ကြီးလေးလေးပါနဲ့ဥပမာတူတော့ဆိုရှင်တုံးကိုခေါင်းနဲ့တိုက်ရင်တော့သိပ်မနာဘူးကြောက်တုံးကိုခေါင်းနဲ့တိုက်ရင်နာတယ်ပေါ့ကိုတိုက်တဲ့အရာကမာလေးလေးကိုခံရလေးလေးပဲအဲ့တော့မာရာရဲ့အပြစ်မဟုတ်ဘူးတိုက်သူရဲ့အပြစ်ပဲဒါသူလှုပ်တဲ့မကောင်းမှုအကုသိုလ်ကြောင့်သူဟာဒုက္ခခံရတယ်အဲ့ဒီကလာဘူးမင်းကြီးကလည်းမဟာဝီစီငရဲကြပြီးတော့သူဟာကြောက်မဲ့ဖွဲ့ငရဲဒုက္ခကိုခံရတယ်ဆိုတာဒီတရဗင်ကရသေးကြီးကတရားဟောရင်ပြောပြပြီးတော့ရသေးဆရာကြီးကအေတာနိသုတ်တော်နိရိယာနိပန္နိတောတဲ့အခုလို့စဉ်းစားဉာဏ်ရှိတဲ့ပုဂ္ဂိုလ်ဟာငရဲဒုက္ခရဲ့အကြောင်းကိုကြားနာရပြီးပြီကိုယ်ကိုငရဲဒုက္ခမရောက်အောင်ကျင့်သုံးနေထိုင်ကြဖို့တရားဟော အညာနိပပိဋ္ဌတရာနိစစ်ထားတယ်သူတို့တွေမဟုတ်ဘူးတဲ့ငရဲတွေကလည်းဒါတွေမကဘူးတဲ့ငရဲတွေအများကြီးရှိတယ်ငရဲကြနေတဲ့ပုဂ္ဂိုလ်တွေလည်းအများကြီးရှိတယ်ဓမ္မစရိသမဏေပြမဏေသူဒါကြောင့်မို့လို့ကိရိတာတွေငြိမ်အောင်ကျင့်နေတဲ့ပုဂ္ဂိုလ်ကိရိတာတွေကိုတွန်းလှန်ဖယ်ရှားဖို့ကြိုးစားနေတဲ့ပုဂ္ဂိုလ်အကျင့်ကောင်းနေထိုင်ကောင်းပုဂ္ဂိုလ်တွေပေါ်မှာတရားသဖြင့်ဆက်ဆံကြပါမတရားသဖြင့်သွားလို့ရင်တော့ဧဝံကရောတက်ခိမှုပေတိဌာနတရားသဖြင့်ဆက်ဆံကြပါတရားသဖြင့်ဆက်ဆံမှသာလဲကောယတိဂရိဘုံရောက်နိုင်တယ်မတရားသဖြင့်စောကဆက်မဲ့ဆိုလို့ရှိရင်တော့အခုလိုပဲငရေဒုက္ခရောက်နိုင်တယ်လို့သရဗေင္ကဆရာကြီးကတရားဟောတယ်တရားနားထောင်လာကြတဲ့တရားမင်းရဲ့ပြိဿတ်မင်းသုံးပါးရဲ့ပြိဿတ်တွေကိုအခုလိုတရားဟောလိုက်တာပေါ့နော်တရားဟောလိုက်တဲ့အခါမှာအလကမင်းရဲ့ဘိမရထမင်းရဲ့ကာလင်္ကမင်းရဲ့သူတို့သိကျင်တာတွေသိသွားတန်တရားတွေကင်းစင်းပြီးတော့ခြေနဲ့အာရဖြစ်သွားတယ်။သူတို့ခြေနဲ့သွားပြီဆိုတဲ့အခါမှာတရားမင်းကြီးကသူ့မေးခြင်းနဲ့မေးခွန်းမကုံသေးဘူး။သူ့မေးခွန်းကပရမသုံးခွန်းမေးထားတယ်။မေးထားလို့အဖြေရပြီ။နောက်ထပ်သူကမေးခွန်းနဲ့ထပ်မေးခြင်းသေးတယ်။အဲ့တော့မင်းနေရဲ့မင်းနေမေးခြင်းနဲ့မေးခွန်းကိုသူကအရင်မေးပေးလိုက်တယ်။အဲ့ဒါဖြေပြီးတဲ့အခါမှာတရားမင်းကြီးကသူ့မိကုံးကိုသူဖြေဖို့အဲသူ့မိကုံးကိုဆက်ပြီးတော့တရဗေင္ကရေတေကြီးကိုမေးပြန်တယ်သူပါတိတံအနုမောဒိယာနအိညာတံပု္ပ္ပာမိတရေင္ကပြုဟိအိုရှင်ရေတေကြီးရှင်ရေတေကြီးရဲ့ဖြေဆိုချက်မှန်ကန်စွာဟောပြောချက်တွေကိုကျွန်ုပ်ဝမ်းမြောက်ဝမ်းသာဖြစ်ပါတယ်တဲ့အញ្ញံတိပု္ပ္ပာမိနောက်တခြားမိကုံးမေးပြရစီအောင်နဲ့တတိန်ကပြူဟိအဲ့ဒီမိကုံးကိုလည်းပဲဖြေဖို့တိုက်တော့မှာတယ်ဖြေပေးပါဆိုပြီးသူကမိကုံးလေးဘုတ်ထပ်ပြီးတော့မေးတယ်သူမေးတဲ့မိကုံးကကထံဝိတံသီလဝန္တံဝဋ္ဌံတိဘလိုရည်ချင်းနေနဲ့ပြည့်စုံမှသီလရှိသူတို့ခေါ်နေတာလဲဘလိုနေထားရှိမှသီလရှိသူလို့သတ်မှတ်နိုင်တယ်လဲဒါအတခုကထံဝိတံပညာဝန္တံဝရန္တိဘလိုအခြေအနေတွေရှိမှပညာရှိသူလို့ခေါ်နိုင်ပါသလဲကထံဝိတံတပ္ပုရိတံဝရန္တိဘလိုရည်ချင်းနေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မှသူတော်ကောင်းလို့ခေါ်နိုင်ပါသလဲကထံဝိတံနောတိရိနောသဟာတိဘလိုရည်ချင်းနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ချက်တည်းကစွန့်ခွာမသွားသလဲဆိုလိုတာကဘလိုရည်ချင်းနေနဲ့ပြည့်စုံမှချက်တည်းအမြဲရှိနိုင်သလဲနော်အဲ့ဒီမေကွန်လေးပုဂ္ဂိုလ်သူမေးခြင်းနဲ့မေကွန်လေးပုဂ္ဂိုလ်ဆက်မေးတယ်ကြားမင်းအဲ့ဒီမိကွန်လေးပုဂ္ဂိုလ်သရဘေင္ကဆရာကြီးကဆက်ပြီးတော့ဖြေးတယ်ဘလူချင်းနေနေရှိတဲ့ဘလူရည်ချင်းနေနေပြည့်စုံတဲ့ပုဂ္ဂိုလ်သီလရှိသူလို့ဆိုနိုင်ပါသလဲဆိုတော့မိကွန်နဲ့ပတ်သက်ပြီးဖြေးတဲ့အခါမှာကာယေနဝါစာယသယောဓတင်ညတောမနတ္တာသကိဉ္စီနကရောတိပပံသီလရှိတဲ့ပုဂ္ဂိုလ်ဆိုတာတဲ့ကာယကံကိုလည်းစောင့်ထိုင်နေဝစီကံကိုလည်းစောင့်ထိုင်နေစိတ်ကိုလည်းစောင့်ထိုင်နေစိတ်နဲ့လည်းမကောင်းမှုအကုသို့မလုပ်ဘူးမကြံတွေးဘူးနှုတ်လည်းနဲ့အကုသို့ဖြစ်အောင်မပြောဘူးကာယကံမြောင်လည်းအကုသို့မလုပ်ဘူးစောင့်စည်းတယ်နာအတ္တဟေတုအလိကပနတိတယ်အကုသို့ထဲမှာအဖြစ်များတဲ့အကုသို့နဲ့ရည်ညွှန်းပြီးတော့ကိုယ်အတွက်လည်းလိမ့်မပြောဘူးသူ့အတွက်လည်းလိမ့်မပြောဘူးပစ္စည်းဥစ္စာအတွက်လည်းလိမ့်မပြောဘူးဘု து အတွက်မှလိမ့်မပြောဘူးတဲ့ပြောရင်မှန်မှန်ကန်ကန်ပဲပြောတယ်ဆိုလိုတာကကိုနှုတ်နှလုံးသုံးပါလုံးမှာအကုသို့အလုပ်ကိုလုံးဝမလုပ်ဘူးတဲ့က ကာယကံစောင့်ထိုင်နေဝစီကံစောင့်ထိုင်နေမနောကံစောင့်ထိုင်နေအကုသိုလ်မှုတစ်ခုမှမလုပ်ဘူးလေအဲ့ဒီလိုကာယကံဝစီကံမနောကံစာထိမ့်သိမ့်စောင့်ရှောက်ပြီးအကုသိုလ်ကင်းအောင်နေတဲ့ပုဂ္ဂိုလ်မျိုးတထဝိတံသီလဝန္တံဝဋ္ဌံတိအဲ့လိုပုဂ္ဂိုလ်မှကိုကျင့်သီလနဲ့ပြည့်စုံတယ်လို့လို့ဆိုလို့တယ်လို့ဆိုအဲ့တော့သီလဆိုတာကကာယကံနဲ့ဝစီကံကိုထိမ့်သိမ့်တယ်လို့ဒီလိုသိထားကြတယ်စိတ်ကိုထိမ့်သိမ့်တာသီလမဟုတ်ဘူးလို့များဖြင့်ဒီလိုဆိုတာပေါ့နော်သို့တော်လည်းအိန္ဒိယသံဝရသီလဆိုတာမျိုးကြတော့စိတ်ကိုထိမ့်ရတာစိတ်ကိုပဲထိမ့်လာရတာပေါ့အဲ့တော့သီလဆိုတာကအဓိကတော့ကာယကံကျွလွန်မှုဝစီကံကျွလွန်မှုမရှိရအောင်ထိမ့်သိမ့်တာဒါအမှန်ပဲအဲ့တော့စိတ်ပါထိမ့်တဲ့အခါမှာဒီသီလဟာပို့ပြီးတော့ပြည့်စုံလုံလောက်လာတယ်ပေါ့။တရပင်ငါဆရာကြီးကဖြေလိုက်တာတကယ်မြတ်စွာဘုရားကိုယ်တိုင်ဖြေတဲ့အဖြေမျိုးပဲသူဖြေတာ။ကာယကံမြောင်းလဲအကုသိုလ်မလုပ်ဘူး။နှုတ်လဲလဲအကုသိုလ်ဖြစ်အောင်မလုပ်ဘူး။ကာယကံနဲ့အကုသိုလ်ဆိုတာအလုံးသိကြတဲ့အတိုင်းသူများတဲ့တတ်တာသူများဥစ္စာခိုးယူတာသူတို့အတမယဆောကားတာဒါကာယကံမြောင်းအကုသိုလ်တွေလို့ခေါ်တယ်။ဝစီကံမြောင်းအကုသိုလ်ဆိုတာလိန်ပြောတာတူနဲ့တူမတည့်အောင်ဂုံချောတာနော်ဆဲတာရေးတာရင်းရင်းပြပြပြောတာအကျိုးမရှိတဲ့စကားတွေကိုပြောတာအဲ့ဒါဝစီကံနဲ့အကုသိုလ်ပဲ။မနောကနဲ့အကုသိုလ်ကြတော့သူများပစ္စည်းကိုရလိုတဲ့လောဘသူတော်ဘာဒုက္ခရောက်စေခြင်းနဲ့ပြပါတာဆိုတာကင်းတာဒါမနောကံ။အဲ့ဒီလိုကာယကံဝစီကံမနောကံနဲ့ပတ်သက်ပြီးတော့မကောင်းမှုကိုလုံးဝမလုပ်တဲ့ပုဂ္ဂိုလ်မျိုးတဲ့။လူတွေဟာတခါတည်းအံကြတော့ကိုယ့်အတွက်လိမ့်တတ်ကြတယ်။သူများအတွက်လည်းလိမ့်တတ်ကြတယ်။ပစ္စည်းဥစ္စာအတွက်လည်းလိမ့်တတ်ကြတယ်။တခုခုကြောင့်လိမ့်တတ်တယ်။လိမ့်ပြောတတ်တယ်တိရရှိတဲ့ပုဂ္ဂိုလ်ဟာကိုယ်အတွက်ဖြစ်စေသူများအတွက်ဖြစ်စေငွေကြေးတနာအတွက်ဖြစ်စေဘယ်တော့မှမလိမ်ဘူးတဲ့အဲ့ဒီပုဂ္ဂိုလ်ဟာတိရရှိသူပဲလို့သူပြောတယ်ဒီအဖြေကိုပေးလိုက်တယ်နော်နောက်ဒုတိယမေကွန်းရဲ့အဖြေကကထံဝိတံပညာဝန္တံဝရန္တိပညာရှိတဲ့ပုဂ္ဂိုလ်ဆိုတာဘလို့ရည်ချင်းနဲ့ရှိတဲ့ပုဂ္ဂိုလ်တွေလဲလို့ဆိုတရပင်ကဆရာကြီးကကံပိရပညာမနတာဘိစိန်တရားនិစ္စာဟိတံကမ္မကရောတိလौထံအဲ့တော့ပညာရှိတဲ့ပုဂ္ဂိုလ်ဆိုတာစိတ်ကူးချမ်းစီထားတဲ့လေးနဲ့တဲ့ပညာရတ္တိကိုဖြစ်ဆိုနိုင်တဲ့အရေးချင်းရှိရမယ်လေးနဲ့တဲ့မိဂုံးနေလေးနဲ့တဲ့တရားဓမ္မတွေကိုသိနိုင်တယ်သိတယ်និစ္စာဟိတံကမ္မကရောတိလौထံရက်ဆက်ကြမ်းညုတ်ပြီးတော့အချိုးစည်းပွားကိုမဖြစ်စေတတ်တဲ့အလုပ်မျိုးဘယ်တော့မှမလုပ်ဘူး။ပညာရှိတဲ့ပုဂ္ဂိုလ်ဆိုတော့သူများဒုက္ခရောက်အောင်လည်းမလုပ်ဘူး၊ကိုယ်ဒုက္ခရောက်အောင်လည်းမလုပ်ဘူး။ဆိုလို့ကာလကတံအထပဒံနာရိစတိအချိန်အခါအသိရောက်လာတဲ့အချိုးရှိတဲ့ကိစ္စမျိုးဘယ်တော့မှလုပ်မခံဘူးတဲ့။ပညာရှိတဲ့ပုဂ္ဂိုလ်ဟာတထဝိရံပညာဝတံပညာဝတံဝရန္တိအဲ့ဒီလိုအခြေအနေမျိုးကိုယ်ကြီးမျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မှာပညာရှိလို့သတ်မှတ်ပါပဲအဲ့တော့မေးတဲ့မေးခွန်းတွေကလည်းပဲလေးလေးနက်နက်စဉ်းစားတာတွေကလည်းလေးလေးနက်နက်လေးနက်တဲ့မေးခွန်းမေးတတ်တယ်လေးနက်တဲ့မေးခွန်းစဉ်းစားတတ်တယ်လေးနက်တဲ့အတွေ့အခေါ်တွေကိုတွေးခေါ်တယ်အကျိုးမရှိတဲ့အလုပ်ကိုဘယ်တော့မှမလုပ်ဘူးအကျိုးရှိတဲ့အလုပ်ကိုလုပ်တယ်ရက်စက်တဲ့အလုပ်မျိုးကိုဘယ်တော့မှမလုပ်ဘူးနော်အချိန်ကားလျော့ဆိုတာအခွင့်အရေးတစ်ခုရလာလို့ရှိရင်အခွင့်အရေးကိုလက်မလွတ်အောင်ကောင်းကျိုးရအောင်ကြိုးစားတတ်တယ်အဲ့ဒီလိုပုဂ္ဂိုလ်မျိုးမှတကယ်ပညာရှိတဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်လို့ဒါတရပင်ကဆရာကြီးကဖြေလိုက်တဲ့အဖြေတစ်ခုပဲအဲ့တော့သီလရှိတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးလဲပညာရှိတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးလဲလို့ခြုံငုံပြီးတော့ဖြေလိုက်တာအဲ့ဒီအဖြေနှစ်ခုပါယေရှုဘုရားလက်ထက်ရောက်လို့ဖျားဖြေတဲ့အခါမှာလေဒီအဖြေမျိုးပဲဖြေတာဖြစ်တယ်ပေါ့အဲ့တော့ဒီကနေ့လဲဒီနားမှာပဲအချိန်စိတ်လို့ရက်တန်းပြီးနောက်ရက်ကျမှဆက်ပြီးတော့ဟောကြရအောင် တရားချက်ခင်သူတော်စင်ပြိတ္တပေါင်းတို့တရဘင်ကဆရာကြီးဟာတရားမင်းကြီးမေးသမျှမေးခွန်းတွေကိုရှင်းလင်းပြတ်သားစွာယခုလိုဖြေဆိုခဲ့တာဖြစ်တယ်။သူ့ရဲ့ဖြေဆိုချက်အနှစ်သာရတွေကိုနိုင်ယူမှတ်သားပြီးမိမိတို့ကိုယ်တိုင်တရားရှိသူဖြစ်အောင်ပညာရှိသူဖြစ်အောင်ကြိုးစားအထောက်အကူမှဖြစ်တယ်လို့ကိုစီကိုစီနှလုံးထားပြီးကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း။ဒီစချာမလားကဲအာယုံပြုလိုက်ကြတော့ကဲမစို့အရှင်ဖရာဖရာတပည့်တော်တို့သည်ဓမ္မအတိညာရရှိစေရန်ရှိတန်ကြလျက်ဓမ္မသဖြင့်ဆင်ခြင်းပါပြုလုပ်ကြ၍အမတဒါနဓမ္မဒါနတရားအလှူတော်ကိုပြည့်လှူကြပါကုန်၏တရားတော်မြတ်ကိုရှုသိလေးမျက်စွာမှတ်မှတ်သားသားအာယုံထားလျက်နာကြားကြပါကုန်၏တရားတော်မြတ်ကိုတတ္တဘဝုထုအစုစုတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအာထုပ်ပြုလို့ရသောဤကောင်းမှုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေတည်းဤကောင်းမှုဤအဖို့ဘာကကိုအမိအဖအဖိုးအဖွားဆရာသမားမှစားပြေကဘာသူကဘာသာလူနတ်မြတ်မှတတ္တဝါတို့အားကုသအမြဝေင့ပါကုန်ဤကုသအမြကိုစီရကြကုန်သည်ဖြစ်၍ကိုစိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်တည်း